ဒီတော့တွင်သဲထန်စွာရွာသွန်းတဲ့မုန်တိုင်းမိုးရံကြောင့်ရေကြီးမြေပြူရာတွေဖြစ်ပြီးတောင်အာရှဒေသမှာပြီးခဲ့တဲ့နှစ်ရက်အတွင်းသေဆုံးသူအနည်းဆုံး40လောက်ရှိသွားပြီလို့တောင်ဝန်ရှိသူတွေကပြောပါတယ်။ဇွန်လကနေစက်တင်ဘာလအထိရွာသွန်းလေးရှိတဲ့မုတ်တုံမိုးကြောင့်နှစ်စဉ်ဆိုသလိုတောင်အာရှဒေသမှာလူသေဆုံးတာပျက်စီးဆုံးရှုံးမှုတွေပါကြုံရလေရှိတာပါ။နီပေါ်နိုင်ငံမှာတော့မိုးသဲထန်တာကြောင့်ရေကြီးမြေပြူဖြစ်ပြီးနိုင်ငံရဲ့အရှိတ်နဲ့တောင်ပိုင်းလွင်ပြင်ဒေသမှာလူ28ဦးသေဆုံးရပါတယ်။အခုလိုဆိုးရွားတဲ့ရာသီဥတုကြောင့်နောက်ထပ်လူ15ဦးပျောက်ဆုံးနေဆဲဖြစ်ပြီး12ဦးဒဏ်ရာရသွားတယ်လို့နီပေါ်ရဲတွေကပြောပါတယ်။မြို့တော်ကတ်မန်ဒူမှာနိုင်ငံတစ်ခုပြိုကျလို့လူ3ဦးသေဆုံးပါတယ်။အိန္ဒိယနိုင်ငံအရှိတ်မြောက်ပြည်နယ်အာတန်နဲ့အရုဏာချာပရာဒေ့ရှ်မှာတော့မုတ်သွန်မိုးကြောင့်လူ12ဦးသေဆုံးသွားရတယ်လို့အာဏာပိုင်တွေကပြောပါတယ်။အာတန်ပြည်နယ်ကခရိုင်20ခုမှာအခုချိန်ထိရေလွှမ်းမိုးနေပြီးလူထောင်ပေါင်းများစွာဒုက္ခရင်ဆိုင်နေရပါတယ်။အလားတူဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာတော့ရေဂျာတွေကမိုးရာသီကြောင့်ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။